စစ်ကောင်စီတပ်ဖက်ကနေရှမ်းပြည်နယ်မိုးပြဲမြို့အတွင်းမှာမြို့နေတဲ့ပြည်သူတွေရှောင်ထွက်သွားဖို့မနစ်ဂျွန်လ3ရက်နေ့ကစော်ဩခဲ့ပြီးတဲ့နောက်ဒီကနေ့ဂျွန်လ4ရက်နေ့ညနေပိုင်းမှာတော့စစ်တပ်ဖက်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာလည်းစစ်တပ်နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေဆက်ပြီးတော့တိုက်ပွဲဖြစ်နေပါတယ်။မိုးပြဲဒီမော့ဆိုနဲ့လွိုက်ကော်မျိုးတွေကပြစ်ခတ်မှုတွေကြောင့်ပြည်သူတွေသေဆုံးမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်။ကယားပြည်နယ်နဲ့ထိစပ်နေတဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြဲမြို့မှာမြို့နေပြည်သူတွေကိုမြို့ထဲကနေထွက်သွားကြဖို့စစ်တပ်ကမနေ့ကသတိပေးခဲ့ပြီးနောက်ဒီနေ့ညနေပိုင်းမှာတော့မြို့ထဲကိုစစ်တပ်ဘက်ကပြစ်ခတ်နေပါတယ်။မြို့နေပြည်သူအများစုဘေးလွတ်ရာသိမ်းရှောင်သွားကြပေမဲ့အိမ်တွေပိုင်ဆိုင်မှုတွေစောင့်နေသူတချို့တော့ကြံရစ်ပြီးတပ်လှ6ပြစ်ပုံရတယ်လို့မိုးပြဲမြို့ခံသူကပြောပါတယ်
။ကောင်းတယ်ကျွန်မဖတ်ပြတယ်။လက်နဲ့ငယ်ကပြင်းနေတယ်ပြီးတော့လက်နဲ့ကြီးတွေကဆော့တော့သူနဲ့ပြန်တိတ်သွား
။မိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့မေလ23ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ။မနေ့ကတော့စစ်တပ်ကဒေသခံမြို့နေသူတွေသိမ်းရှောင်ကြဖို့ကြီးညာခဲ့ပြီးနောက်မှာထောင်နဲ့ချီတဲ့မြို့ခံတွေတင်းချောင်နေရတယ်လို့မိုးပြဲစစ်ဆောင်လူကပြောပါတယ
်။ဒီနေ့ပုံပြီးထွက်လာကြတယ်၊မနေ့ညလည်းထွက်လာကြတယ်။ဒီတည့်ကတော့ထောင်ကျော်လောက်ရှိမှသနဲ့မနေ့ညလည်း900ကျော်တယ်ဒီတည့်ကပိုများတယ်
။မေလ23ရက်နေ့တုန်းကမိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ကြတဲ့ကဖဲခုံနဲ့မိုးပြဲဒေသခံတောင်းနဲ့ချီနေရာကနေတင်းချောင်နေရပါတယ်။ဇွန်လ3ရက်ညနေပိုင်းမှာယာယီခုံလုံနေတဲ့နေရာကနေမိုးပြဲမြို့ထဲမှာရိတ်ခါပြန်လာယူတဲ့လူငယ်တူကိုစစ်ကောင်စီတပ်ပစ်ခတ်လို့သိမ်းဆုံးခဲ့ပါတယ်
။စစ်ကောင်စီဖွဲ့ကလည်းသူများဦးအိမ်ပေါ်ကနေပြီးမှချောင်းပြေဖို့လုပ်နေတော့မင်းညာတို့အိမ်ပြန်ဖို့အိမ်မှာသွားဖို့တောက်ဖို့ဒီဖို့မှအိမ်ပြန်လာတဲ့ချိန်မှာအဲ့မှာစစ်ကောင်စီဖွဲ့ကပြေးလိုက်တော့တယောက်တည်သွားတယ်။ယောက်ျားလေးပဲချက်96လောက်ပဲရှိမှသိနေခုဘယ်သူမှလည်းမဆွဲနိုင်တော့ဘူးမယူနိုင်ကြတော့ဘူး။
လက်ရှိဖဲခုံနဲ့မိုးပြဲဒေသခံ 12,000 ကျော်ဟာမိုးပြဲမြို့ကနေ9မိုင်ကျော်14မိုင်ထိဝေးတဲ့အရှိကယန်းနဲ့အနောက်ကယန်းဒေသတွေမှာတင်းရှောင်နေကြတယ်လို့စစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့စစ်ရေးတင်းမာနေတဲ့ကယားပြည်နယ်တမောဆူမြို့နယ်မှာလည်းဒီကနေ့မှပြစ်ခတ်မှုတချို့ရှိခဲ့တယ်လို့ကရင်ပြည်မျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ခံသူကပြောပါတယ်။
မြေပြင်မှာက7နာရီကျော်လောက်ကနေစပြီးတော့7နာရီ20လောက်ထိဖြစ်ခဲ့မှုတချို့ရှိခဲ့တယ်ပေါ့နော်။ဒီဒုက္ခကွေတက်ဖွဲ့နဲ့ဒီကျန်းသက်စစ်ကောင်စီနဲ့သူတို့ကဒီဒုက္ခကွေရှိတဲ့နေရာဟိုနေမြေကျူးကျော်လာတဲ့နောက်ဆက်ပြီးဆက်ပါတော့။ဒီကနေရာကမော့ဆိုမြို့နယ်ဒီမြေတောင်ခြေကံပေါ်အောက်ကနေတော့ဒီဒေါန်ခိုင်ရဲ့ကွက်ပေါ့။အဲ့နမှာဖြစ်တော့
ဒီမနေ့ရွာထဲကိုရိတ်ခါဝင်ယူတဲ့ရွာသားတို့ကိုဒီမော့ဆူမြို့နယ်6မိုင်ဆံမြကြီးရွာဖခင်เจ้าမှာနေရာယူထားတဲ့စစ်တပ်ကပြစ်လို့တေဆုံးသွားတယ်လို့ဒေသခံတယောက်ကပြောပြပါတယ်
။6မိုင်ဆံပြဖခင်เจ้าပေါ်မှာသူတို့တက်ဆွဲထားတယ်။အဲ့မှာသူကခေါင်းပေါင်းစိတ်ကနေသူဆိုင်မှာတမားပြစ်ထားလိုက်တာမျိုးဒီတူဦးကတည်သွားတယ်ပေါ့။ရိတ်ခါတင်ရဲ့ဒီတူပေါ့
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဒီကနေ့ဒီမော့ဆူမြို့နယ်စိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကြာတာပတိနေ့မှာဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုတော့အခုလိုပြောပါတယ
်ဒီမျိုးတော့မသိပြမနေ့ကတော့ဒီမော့ဆိုဘက်မှာမနေ့ပိုင်းမှာကျွန်တော်တို့ကြည့်ပြမှုအနှဲငယ်ရှိခဲ့တယ်ကျွန်တော်တို့မော့ဆိုကိုဝေတောင်ဘက်မှာလည်းအမေရိကည9နာရီခွဲလောက်မှာတပ်ကိုလာပြီးပစ်ခတ်ခဲ့တာရှိတယ်နေ့သက်မှာအောင်ချာတွေလက်နက်ငယ်နဲ့ပစ်ခတ်ခဲ့တာရှိတယ်ဒီမော့ဆိုဘက်မှာလည်းကျွန်တော်တို့ဝါလာထော်အဲ့မှာကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်လူတွေအိမ်ကြီးကြားထဲရနေတဲ့ကြကျန်းသက်သမားအယောက်90လောက်ပြစ်ခတ်ခဲ့တာရှိတယ်ကျွန်တော်တို့ဘက်ကတော့စစ်တီတယောက်ထိခိုက်ဒဏ်ရာရရှိမှုရှိပါတယ
်လွယ်ကော်မြို့လမ်းမကြီးနဲ့ရက်ွက်လမ်းကြားနေရာတွေကိုလည်းစစ်တပ်ကဒီကနေ့မွန်လွယ်ပိုင်းမှာပြစ်ခတ်တဲ့အတွက်ပြည်သူတို့သေဆုံးခဲ့တယ်လို့မြို့ခံတူကပြောပါတယ
်လွယ်ကော်မှာမြို့တစ်ချက်ရှိတယ်နိုင်လုံးရက်ွက်မှာဒီပြည်သူကျန်းသက်ချက်ကိုပြန်ရဆက်တုံးချက်ခံပြီးပြစ်ခတ်သွားတော့ဘာလို့လဲအမျိုးသားလူတွေကတော့
အခုလူကရပြည်နယ်လွိုက်ကော်စီမော့ဆူနဲ့ရှမ်းပြည်နယ်မိုးပြဲဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားစစ်ရေးချင်းတွေတင်းမာနေပြီးပြစ်ခတ်မှုတွေလည်းရှိနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာနေရာတွေမှာတင်းရှောင်ပုန်းခိုနေကြရပါတယ်။ကရပြည်နယ်လွိုက်ကော်မြို့ဒီမော့ဆူမြို့ဖရူဆူမြို့နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့တွေကစုစုပေါင်းပြည်သူ 9,000 ကျော်အိုးအိမ်ပြည့်ဒုက္ခသည်တွေဖြစ်နေကြပါတယ်ခင်ဗျာ။